နိုင်ငံတကာမှာကိုဗစ်ကရောဂါကာကွယ်ဆေးထုတ်လုပ်နိုင်တော့မယ်အလားအလာတွေပေါ်ထွက်လာချိန်မှာပဲမြန်မာနိုင်ငံမှာလည်းသုံးဆွဲနိုင်မယ့်အလားအလာတွေစတင်ဆန်းစစ်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါCOVID-19 ကာကွယ်ဆေးအအောင်မြင်မြင်ထုတ်လုပ်သုံးဆွဲနိုင်မှုနီးစပ်လာနေပြီဆိုတဲ့သတင်းတွေကြောင့်ကာကွယ်ဆေးထွက်ပေါ်လာတဲ့အခါမြန်မာနိုင်ငံမှာလည်းသုံးနိုင်အောင်လို့ပြင်ဆင်နေကြတာပါကာကွယ်ဆေးသစ်ကိုလူတိုင်းမရနိုင်သေးတဲ့အခြေအနေမှာဦးစားပေးထိုးနိုင်ရမယ့်သူတွေကိုစတင်စဉ်းစားပြင်ဆင်နေတယ်လို့လည်းချမ်းမိုင်းနဲ့အာကစားဝန်ကြီးဌာနပြောခွင့်ရဗဟုဘူးဆက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ချီကဖူယိုရီကိုပြောပါတယ်
ကာကွယ်ဆေးနဲ့ပတ်သက်လို့ပညာရှင်တွေနဲ့ဖွဲ့စည်းတာဖွဲ့စည်းရှိပါတယ်ဒါရင်နဲ့အသေးစိတ်ညှိနှိုင်းရအောင်မှာဖြစ်ပါတယ်ခလာပြင်ကဘယ်သူတွေကိုထိုးပေးမှာလဲအသက်ကြီးတဲ့သူတွေထိုးမယ်အသက်ကြီးတဲ့လူတွေဆိုဘယ်သူလူတွေလဲ60အထက်လား65အထက်လားဒါတွေလည်းအသေးစိတ်ညှိနှိုင်းအောင်မှာဖြစ်ပါတယ်နောက်တစ်ခုကကျနောက်ခံယောဂရှိတဲ့လူတွေဟုတ်ပြီနောက်ခံယောဂရှိတဲ့လူတွေဆိုတာဘယ်လိုယောဂတွေနောက်ခံယောဂလို့သတ်မှတ်မှာလဲအဲ့ဒီယောဂတွေလည်းအဆင့်အောင်ဘယ်လောက်အဆင့်ကြီးဖြစ်တဲ့လူတွေကဟိုဖြစ်မှာလဲဒါမျိုးတွေကလည်းအသေးစိတ်ရေးဆွဲအောင်မှာဖြစ်ပါတယ်ရရင်တော့ဒါပြည်သူတွေတော့အခမဲ့ထိုးပေးမှာဖြစ်ပါတယ်
ကိုဗစ်ကရောဂါကာကွယ်ဆေးကိုလူနဲ့ဆန်းသက်တာအပါအဝင်နိုင်ငံတချို့မှာနောက်ဆုံးဆင့်ဆန်းသက်နေကြရမှာအောင်မြင်မှုရတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အမေရိကန်အခြေစိုက် Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးရဲဆန်းသက်နေတဲ့ကာကွယ်ဆေးရဆိုရင်လေကနေဦးလေးလာတွေ့ရှိချက်တွေအရ90ရာခိုင်နှုန်းကျော်ထိရောက်မှုရှိကြောင်းဒီသတင်းပတ်အစောပိုင်းမှာပဲကြေညာခဲ့ပါတယ်။ဒီလိုကိုဗစ်ကရောဂါကာကွယ်ဆေးသုံးနိုင်မဲ့အလားအလာတွေထွက်ပေါ်လာနေပေမဲ့ရောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေကိုလည်းပြစ်ပယ်လို့မရနိုင်ကြောင်းဒေါက်တာခင်ခင်ကြီးကသတိပေးပါတယ်။
အခုလက်ရှိမှာတော့ဘယ်ဆေးရမှစိတ်ချလုံးကျုံသွားနဲ့ထိုးနိုင်နိုင်တဲ့အန္တရာယ်မရှိဘူးဆိုတာမရှိသေးပါဘူးမပြီးသေးပါဘူးကျမတို့ကာကွယ်ဆေးထိုးလိုက်တယ်ထိုးလိုက်တော့ခဏကြာ90ရာခိုင်နှုန်းကာကွယ်နိုင်တော့လည်းပဲကျမတို့အဲ့ဒီထဲမှာတချို့သောသူတွေကကာကွယ်ဆေးကြောင့်အသက်တွေဆုံးရတယ်ကာကွယ်ဆေးကြောင့်ပြင်းပြင်းထန်ထန်ဆိုးဝါးထိခိုက်မှုတွေဖြစ်တယ်ဆိုလေဒါစိတ်ချတယ်လို့မဆိုနိုင်သေးပါဘူးဒါကြောင့်မို့ကျမတို့ပြည်သူလူထုကိုပြောချင်တာတော့ကာကွယ်ဆေးကြီးပဲအားမကိုဖို့နော်ဘာလို့လဲ WHO ရဲ့ဒီချက်လည်းပြောထားပါတယ်လက်ရှိမှာကာကွယ်ဆေးတွေရရင်သူ့အတွက်ကုသဆေးတွေရရင်တော့မှလက်ရှိလောက်ဆောင်နေတဲ့ယောဂဒီကာကွယ်ထိန်းချုပ်ရေးနည်းလမ်းတွေကိုပြစ်ပယ်လို့မရပါဘူးဒါတွေဆက်လက်လောက်ဆောင်မယ်ဆိုတဲ့အကြောင်းပြောထားတာရှိပါသေးတယ
်ကာကွယ်ဆေးပေါ်လာပေမဲ့လည်းချက်ချင်းမြင့်မြတ်သုံးနိုင်မှုမလွယ်သေးတာကြောင့်ယောဂကာကွယ်ရေးနည်းလမ်းတွေကိုဆက်လက်ဆောင်ရွက်သွားဖို့လေကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဝန်ကြီးဒေါက်တာမြင့်တွေကသတိပေးထားပါတယ်ကျမိုင်းနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ဒီကနေ့မိုးလယ်ပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်သေဆုံးသူ1500ဦးနဲ့ကူးစက်သူအတူပြုလူနာ6500ကျော်ရှိနေပါတယ်ရှင်။ကျမကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။